ောက်ကြနေကမူလာရန်ចောင်းသားចောင်းသူ20နဲ့ចောင်းဦးဆ ्याम ကြီးအပါဝင်လူကြီး6ဦးတနက်နဲ့အပစ်ခတ်ခံခဲ့ရပြီးတေဆုံးမှုဖြစ်ပွားခဲ့တဲ့ Connecticut ပြည်နယ် Newtown မြို့ကို American သမ္မတ Barack Obama ကတနင်္ဂနွေနေ့မှာတွားရောက်ခဲ့ပါတယ်။သမ္မတဟာ Sandy Hook မူလာရန်ចောင်းကလေးမှာဖြစ်ပွားခဲ့တဲ့တနက်ပစ်ခတ်မှုမှာတေဆုံးသွားသူတွေရဲ့မိသားစုဝင်တွေနဲ့မိတ်ဆွေတွေကိုတွေ့ဆုံမှာဖြစ်တဲ့အပြင်အခင်းဖြစ်ပွားရာနေရာမှာချက်ချင်းအေးအေးယူဆောင်ရွက်ခဲ့သူတွေကိုကျေးဇူးတင်စကားပြောကြားဖို့စီစဉ်ထားပါတယ်။ဒါအပြင်ဒီမြို့ငယ်ကလေးမှာညဘက်ကျင်းပဖို့ရှိတဲ့အောက်မေပွဲအခမ်းအနားမှာမင်ကွန်းပြောကြားဖို့လည်းရှိပါတယ်။မူလာရန်ចောင်းသူ12ဦးနဲ့ចောင်းသားလေး10ဦးတို့တေဆုံခဲ့ရတာဖြစ်ပြီးသူတို့ဟာအသက်6နှစ်ကနေ9နှစ်အရွယ်တံတန်းနေသားတွေဖြစ်ပါတယ်။တေဆုံသူတွေထဲမှာចောင်းអូជី Don Hopsprung လည်းပါဝင်ပြီးသူနဲ့အတူအမျိုးသမီး6ဦးတေဆုံခဲ့ရတာပါ။ចောင်းអូជី Don ဟာတနက်နေ့ပြစ်ခတ်တဲ့လူငယ်ကိုဟန်တားခဲ့သူဖြစ်ပြီးအသက်28နှစ်အရွယ်ဆီယမ်ဗစ်တိုးရီယာဆိုတိုကတော့သူ့တပည့်တွေတနက်နဲ့အပြစ်မခံရအောင်ရှေ့ကနေဝင်ပြီးကာစီပေးခဲ့သူဖြစ်ပါတယ်။တနင်္ဂနွေနေ့နေ့လယ်ပိုင်းအချိန်ထိဘာကြောင့်အခုလိုတနက်သမားကဖိခတ်ခဲ့ရတဲ့ဆိုတဲ့အကြောင်းရင်းအပါဝင်အခင်းဖြစ်ပွားမှုနဲ့ပတ်သက်ပြီး Connecticut ရဲတွေကသတင်းမထုတ်ပြန်သေးဘဲစုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ်။တနက်နဲ့ဖိခတ်သူဟာအသက်20အရွယ် Adam Lancer ဖြစ်ပြီးသူဟာအပေါင်းအသင်းအဆင်မပြေသူတိတ်တဆိတ်နေတတ်သူဖြစ်ပေမဲ့ထက်မြက်သူတူလို့အာဏာပိုင်တွေကပြောပါတယ်။သူဟာအခင်းဖြစ်ပွားရာနေရာမှာပဲသူ့ကိုယ်သူတနက်နဲ့ဖိခတ်ခဲ့တဲ့တန်ရာကြောင့်တေဆုံးခဲ့ရတာပါ။သူ့မိခင်ကိုတော့နေမှာတေဆုံးနေရတာတွေ့ရပြီးတားဖြစ်သူကပဲပြစ်တတ်မယ်လို့သတ်မှတ်ထားပါတယ်။